အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်မိုဒီဟာလက်ရှိအဖြစ်များနေတဲ့ကိုဗစ်ကာယောဂါထိန်းချုပ်ရေးကိုအဓိကအာရုံမစိုက်ဘဲရွေးကောက်ပွဲအနံ့ရာရေးကိုသာဦးစားပေးနေတယ်ဆိုပြီးဝေဖန်ခံနေရတာပါ။ရောဂါကူးစက်မှုပြင်းထန်နေချိန်မှာအိန္ဒိယဗဟိုရွေးကောက်ပွဲကော်မရှင်ရဲ့ကိုဗစ်စည်းကမ်းကင်တွယ်မှုရော့ဒီယော်ရဲ့နိုင်လွန်ပြီးနိုင်ငံရေးပါတီတွေလူတွေအစုအပြုံလိုက်စုဝေးချစ်တက်တာမဲယုံနေမှာလူတွေမခွာဘဲတန်းစီမဲပေးနေတာတွေလုပ်နေတယ်လို့အကဲကတချို့ကဝေဖန်ပါတယ်။ဒီလိုပေါ်ရောက်မှုတွေကနေကိုဗစ်ကူးစက်မှုနှုန်းဆက်လက်မြင့်မားနေသလိုတည်ဆုံးမှုလည်းတိုးပွားနေပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ကြားကကျင်းပတဲ့ရွေးကောက်ပွဲအတွင်းအနောက်ဘန်ကောက်ပြည်နယ်မှာတော့လက်ရှိပြည်နယ်ဝန်ကြီးချုပ်မမတာဘနာဂျီရဲ့ TMC ပါတီကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရ BJP ပါတီကိုအနံ့ရသွားပါတယ်။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့တရက်တည်းမှာတင်ကူးစက်မှုပေါင်း 3,900 ကျော်ရှိပြီး24နိုင်ရီအတွင်းကိုဗစ်ကြောင့်သေဆုံးသူ 3,900 နီးပါးရှိပါတယ်။ကိုဗစ်ဆေးအမြောက်အများထုတ်လုပ်တဲ့စက်ရုံတွေရှိတဲ့အိန္ဒိယမှာလူရေသန်းပေါင်း1300လောက်ရှိတဲ့နဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးသူ200ခန့်နှုန်းသာရှိပါတယ်ခင်ဗျာ